ရင်းမြနိုင်ငံလယ်ပိုင်းကတိုင်စ်မြို့ကိုရှီယာဟူသီတပုံတွေကသိမ်းပိုက်လိုက်တဲ့အတွက်အာရဗျကျွန်းဆွယ်ဒေသမှာပြည်ပခန့်တွေတကြော့ပြန်ကြီးထွားလာခဲ့ပါတယ်။အမေရိကန်ရဲ့မဟာမိတ်ရင်းမြသမ္မတအက်ရာဘူမန်ဆွာဟီဒီကိုဆန့်ကျင်တဲ့ဟူသီတပုံတွေကတော့စနေနေ့နှောင်းပိုင်းမှာပဲဒေသခံအာဏာပိုင်တွေရဲ့ခုခံမှုနဲ့မကြုံပါပဲတိုင်စ်မြို့ကစစ်လေရင်ကွင်းကိုသိမ်းပိုက်ခဲ့ပါတယ်။မနေ့တနင်္ဂနွေနေ့မှာတော့တိုင်စ်မြို့ရဲ့တချို့နေရာတွေကိုဟူသီတပုံတွေကင်းလက်စစ်ဆေးခဲ့ကြပြီးသူတို့ကိုဆန့်ကျင်ဆန္ဒပြသူတွေလူစုကွဲအောင်လို့လေထဲကိုတနက်တွေပစ်ပေါက်ခဲ့ကြပါတယ်။မြို့ကိုသိမ်းပိုက်ပြီးနိုင်ပိုင်းအကြာမှာဟူသီတပုံခေါင်းဆောင်အက်ဘဒဲမာလစ်အယ်ဟူသီကလက်ရှိတမရဟေဒီခိုလုံနေတဲ့တောင်ပိုင်းကိုသူ့တပ်ဖွဲ့ဝင်တွေဆစ်လွတ်မယ်လို့ပြောဆိုခဲ့ပါတယ်။ရုံမြင့်တန်ကြားကထုတ်လွှင့်ခဲ့တဲ့မိန့်ခွန်းတစ်ခုမှာဟူသီတပုံခေါင်းဆောင်ကသမရဟေဒီဟာနိုင်ငံတကာနဲ့ဒေသရင်းကအင်အားကြီးအစိုးရတွေရဲ့ရုပ်သိမ်းရုပ်ဖြစ်တယ်လို့လေပြားနိုင်ငံကပုံစံမျိုးရင်းမြနိုင်ငံမှာပေါ်ပေါက်အောင်လို့လှုပ်ဆောင်နေတယ်လို့လည်းပြောဆိုခဲ့ပါတယ်။အမေရိကန်၊ Israel, Saudi Arabia, Qatar နိုင်ငံတွေဟာရင်းမြနဲ့တခြားဒေသရင်းနိုင်ငံတွေကိုဆန့်ကျင်မှုပူးပေါင်းကြံစည်နေကြတဲ့နိုင်ငံတွေဖြစ်တယ်လို့သူကပြောဆိုခဲ့ပါတယ်။တဘုံတွေထိန်းချုပ်ထားတဲ့မြို့တော်ဆာနာကဗလီနှစ်ခုကိုအသေးခံဘုံးဖောက်ခွဲမှုကြောင့်အနည်းဆုံးလူ138ဦးသေဆုံးခဲ့တဲ့အထိပြဿနာတွေကြီးထွားလာနေတဲ့အတွက်နောက်တစ်ရက်စနေနေ့မှာပဲအမေရိကန်ပြည်ထောင်စုကနေရေမြမှာရှိတဲ့အမေရိကန်ဝန်ထမ်းတွေအားလုံးကိုပြန်ရုပ်သိမ်းခဲ့ပါတယ်။